မြန်မာရခိုင်ကန်ဝရံကိုစစ်တွေမြို့နာကနေကုန်းလင်းပိုင်းကိုဝင်ဖို့ခံမှန်းထားတဲ့ဒီအားဖြင့်ဆိုက်ကလုန်းမုန်တိုင်းမောခါကိုအနီရောင်ဆင့်မြန်မာမိုးစလာကတိုးမြင့်တက်မှတ်လိုက်ပါပြီ။အခုလိုလမ်းကြောင်းကနေနက်ဖြန်တနင်္ဂနွေနေ့လယ်ပိုင်းမှာဒီမုန်တိုင်းဖြစ်ကျော်ဝင်ရောက်နိုင်တာမို့ရခိုင်ပြည်နယ်တွေကဒေသခံတွေကြိုတင်ရှောင်ရှားနေကြပါပြီ။မုန်တိုင်းမွေကေ24နာရီတွင်ချင်းနေသတင်းပေးပို့ချက်ကိုမဲသန္တကျော်ပြောပြပေးပါအောင်ခင်ဗျာ။
ပင်လယ်ပင်လယ်ရောအရှေ့လယ်ပိုင်းမှာဖြစ်ပေါ်နေတဲ့အင်အားပြင်းဆိုက်ကလုန်းမုန်တိုင်းမိုခါဟာကိုကိုကျွတ်မြို့ရဲ့အနောက်နဲ့အနောက်မြောက်ဘက်ရေမိုင်240မိုင်၊ဟိုင်းဂျီကျွတ်မြို့ရဲ့အနောက်ဘက်ရေမိုင်250မိုင်၊စစ်တွေမြို့ရဲ့တောင်ဘက်နဲ့အနောက်တောင်ဘက်ရေမိုင်280မိုင်ဝန်းကျင်ကွာပင်လယ်ပြင်ကိုဗဟုပြုနေပါတယ်။ရခိုင်ကန်ရိုးတန်းစီစစ်တွေမြို့အနီးကနေပြီးတော့အင်အားပြင်းထန်တဲ့အနေအထားနဲ့ဖြတ်ကျော်ဝင်ရောက်နိုင်တဲ့အနီးရောက်အဆင့်မိုခါရဲ့အမြင့်ဆုံးလေတိုင်တော့ကတနာရီ115မိုင်ကနေပြီးတော့125မိုင်အထိတိုက်ခိုက်နိုင်တယ်လို့မိုးစလာကခန့်မှန်းထားပါတယ်။မုန်တိုင်းလမ်းကြောင်းစတင်ဝင်ရောက်နိုင်တဲ့ရခိုင်ပြည်နယ်အတွင်းကမြို့နယ်တွေမှာလည်းမြေကမ်းတစ်ပေးနေထိုင်တဲ့သူတွေနဲ့ကျေးရွာတွေကဒေသခံတွေဘေးလွတ်ရာစီကိုပြောင်းရွှေ့နေကြပါတယ်။စစ်တွေမြို့မှာလူမှုကွန်ရက်ရဲ့အဖွဲ့တွေပေါင်းပြီးတော့မုန်တိုင်းဘေးတည်နိုင်တဲ့ဒေသတွေကပြည်သူတွေကိုမြို့ပေါ်ကဖုန်ကြီးကျောင်းတွေစီကိုပို့ဆောင်နေရာချပေးနေပါတယ်။
စစ်တွေမျိုးတွင်ကတက်ကြီးကိုတက်ကြီးရှိ ore ချန်နယ်နည်းတဲ့လူတွေပေါ့စစ်စစ်ပိုင်းကတော့ဝင်လာလို့ရှိရင်တော့အရှင်ရဲ့ဒီဒီကြီးကူညီလို့ရအောင်တော့ကျွန်တော်တို့ကစီစဉ်နေတာပဲဗျာအခုကတော့စစ်တွေဘက်ကအခုလို့ဒီမိုးဖူးဝဲရောနေတယ်ပင်လယ်ကမ်းခြေရှင်တွေကလူတိုက်မှာပဲပုံမှန်မှာပဲ
မုံတိုင်းမုံရင်တည့်ရက်လုံးမေလ23ရက်နေ့ညနေပိုင်းမှာစစ်တွေမျိုးမှာမိုးနှင်းငယ်ဆရွာနေပြီးတော့ပင်လယ်ကမ်းခြေအခြေအနေကတော့ပုံမှန်ရှိတယ်လို့ကူညီပေးသူတို့ကပြောပါတယ်မေလ23ရက်နေ့ဒီကနေ့ညနေကနေပြီးတော့မေလ14ရက်နေ့အတွင်းမှာရခိုင်ကဲရိုးတဲ့တခြားနယ်ကမ်းလွန်ပင်လယ်ပြင်တို့မှာမိုးသက်လေပြင်းကျနေချိန်လေတိုက်နှုန်းကတနာရီမိုင်130ကနေပြီးတော့120အထိတိုက်ခိုက်နိုင်တယ်လို့ခန့်မှန်းထားပါတယ်။လှိုင်းမြင့်ကတော့16ပေကနေပေ120အထိမြင့်တက်နိုင်ပါတယ်။ရခိုင်ပြည်နယ်မင်းမြောင်းမြို့ပေါ်မှာလည်းမုန်တိုင်းပေးလို့ရရှောင်ရှားလာသူက12000ကျော်အထိရှိပါတယ်။မုန်တိုင်းပြည်ရှောင်လာသူတွေကိုမြို့နယ်အရေးပေါ်လူမှုကွန်ရက်ရေးကော်မတီကနေရာချထားပေးပြီးတော့စားတောက်ရေးလည်းပြင်ဆင်ပေးနေတယ်လို့ကော်မတီတာဝန်ရှိသူတို့ကပြောပါရင
်မြင်းပြမြို့နယ်မှာမြို့ပေါ်ကိုတော့မုန်တိုင်းပြည်ရှောင်လာတဲ့ပြည်သူတွေက2000ကျော်2500လောက်တော့ဖြစ်နေတော့ခင်ဗျနောက်ထပ်မြင်းပြမြို့နယ်တောင်ပိုင်းမှာရှိတဲ့ဒီမြင်းပြနေပုံတားလမ်းပေါ်မှာရှိတဲ့ပေါ့နော်ချက်စင်အဲ့မှာကုန်းကြီးမှာရှိတဲ့ရွာတွေရှိတယ်ချက်စင်ကျွန်းလို့ခေါ်တာပေါ့နော်အဲ့ကျွန်းကိုမြေပုံမြို့နယ်မရှိတဲ့ဒီပင်လယ်နာကရွာတွေပေါ့နော်အဲ့ဒီရွာကပြည်သူတွေပေါ့အကုန်လုံးတပေါင်းလောက်ချင်းနေပြီအဲ့မှာဆိုတော့ကျွန်တော်တို့မြင်းများမျိုးနေတစ်ခုလုံးမှာဆိုရင်မျိုးပေါ်နဲ့ဒီနေအကုန်လုံးပေါက်လိုက်ရင်1000 2000 1000လောက်တော့ဖြစ်နေပြီလို့အဓိကခြောင်နေတာကဒီဘုံတော်ရဲ့ခြောင်နေမှာအဓိကခြောင်နေကြတယ်မျိုးပေါ်ရက်ွက်တွေကပြည်သူတွေကဒီခဏနေပါတယ်လို့ပေါ်တဲ့ကျွန်တော်တို့ကူညီပေးထားတယ်ကိုရက်ွက်လိုက်ပေါ့နော်ကျွန်တော်တို့ဒီမြင်းများမျိုးနေအရေးပေါ်ကူညီရေးကော်မတီလှူထားပြီးတော့အဲ့ကော်မတီကဦးစီးပြီးတော့အကုန်လုံးကိုကိုကြီးထောက်ပံ့တဲ့လုပ်ပေးနေပါတယ်။ကိုကြီးကျောင်းတွေမှာစာတင်ကျောင်းတွေမှာအကုန်လုံးပေါ့
။မုံတိုင်းချရောက်ပြီးချိန်လိုအပ်တဲ့ကယ်ဆယ်ရေးအပိုင်းအတွက်လည်းကြိုတင်ပြီးတော့ပြင်ဆင်ထားနေကြရတာပါ
။တက်ဆိုင်တဲ့အဖွဲ့အစည်းတွေရှိတယ်ပေါ့နော်။တို့အဲ့ဒီအဖွဲ့အစည်းကပြီးအဓိကတို့ပြင်ဆင်ထားတာတွေတော့ကျွန်တော်တို့သိရတယ်။အဓိကအသက်ကလေးတွေနောက်ထပ်ဒီ ambulance တွေနောက်ထပ်ဒီမိသားကားတွေကိုတောင်းဝန်းနဲ့ကိုပေါ့တောင်းဝန်းထားတာတော့ရှိပါတယ်ခင်ဗျာ။
ဒေသခံတွေအနေနဲ့လည်းနာဂက်စ်မုန်တိုင်းမှာတွေ့ကြုံခဲ့ရတဲ့အတိတ်ဆိုးကြောင့်မုန်တိုင်းအနေရကိုပို့ပြီးကြောက်ရွံ့ပြီးပြင်ဆင်နေကြပါတယ်။နာဂစ်မှာမိသားစုဝင်တွေဆုံရှုံထားတဲ့ကိုတန်းစော်ကတောက်ကြနေတဲ့ကမုံတိုင်းဘေးရှောင်ရင်နဲ့စစ်တွေကဖုန်ကြီးချောင်းကိုရောက်နေပါပြီ
။ဟုတ်ကဲ့ပြောပြထားပါတယ်ကျွန်တော်မိသားစုငါတစ်ခါခံခဲ့ရတယ်ငါမိသားစုနဲ့ငါအဲ့လိုမျိုးသိပွဲမပွဲတင်ဘူးအဲ့လိုမျိုးဆိုတော့အားကြမ်းမလို့ဆက်ပြီးတော့လည်းဆုံရှုံမခံနိုင်လို့အားကြောင့်ဒီသူများတွေကတော့ကြီးတယ်ကြွားတယ်ဒါမှကျွန်တော်မကြည့်ဒီလိုမျိုးမလုပ်ရင်လည်းပြောလို့တော့မရဘူးလို့ဆိုပြီးဒီဆိုတာကအခုနာဂစ်လိုမျိုးဖြစ်မဲ့ဆိုရင်ကျွန်တော်တို့ပို့ပြီးတော့ဆုံးရှုံးမှုကအများတော့မှာအားကြောင့်လည်းကျွန်တော်မိသားစုကိုကျွန်တော်ဒီလိုမရရအောင်ဆိုတာပဲ
မုံတိုင်းဖြစ်ချော်ချိန်မှာစစ်တွေခရိုင်နဲ့မောင်နှောခရိုင်ကမြို့ဝမြစ်လက်တက်တွေမှာပင်လယ်ဒီအမြင့်16ပေကနေပြီးတော့ပင်20ဝန်းကျင်အထိရှိနိုင်ပါတယ်ကြောက်ဖြူခရိုင်ကမြို့ဝမြစ်လက်တက်တွေမှာတော့12ပေကနေပြီးတော့16ပေအထိပင်လယ်ဒီတက်လာနိုင်တယ်လို့ခန့်မှန်းထားပါတယ်အနီရောင်အဆင့်ဆိုက်ကလုန်းမုန်တိုင်းမူခါရဲ့အရှင်ကြောင့်မြန်မာတပြည်လုံးမှာလည်းဒီကနေ့စနေညနေကနေပြီးတော့မေလ15ရက်နေ့အတွင်းမှာမိုးထစ်ချုံရွာပြီးတော့နေရာကွက်မိုးကြီးနိုင်တယ်လို့ဆိုပါတယ်။စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းနဲ့ချင်းပြည်နယ်တို့မှာလည်းအမြင့်ဆုံးလေတိုင်းတို့တနအိုမိုင်80ကနေပြီးတော့90အထိတိုက်ခတ်နိုင်ပါတယ်။ နေပြည်တော်ဘကိုးရန်ကုန်တိုင်းနဲ့အေရီတိုင်းပြင်ကချင်းပြည်နယ်ရှမ်းပြည်နယ်နဲ့ကယားပြည်နယ်တို့မှာအမြင့်ဆုံးလေတိုင်းတို့တနအီဝမိုင်40ကနေ60တိတိုင်းနိုင်တယ်လို့ခန့်မှန်းထားပါတယ်။ဆိုက်ကလုန်းမုန်တိုင်းမူကပြီးခဲ့တဲ့2019ခုနှစ်တုန်းကမြန်မာနိုင်ငံမှာဖြစ်အားဖြင့်ခဲ့တဲ့နာဂစ်မုန်တိုင်းဤသို့စစ်တွေမြို့ဤကိုရောက်ရှိလာနေပြီးတော့စစ်တွေနဲ့မောင်းတော်မြို့ကြားရေသေးတောင်ဤက ne mai wen yao chein ne ne a pyo pyo nagis mounai ni ba a shein ne tanai go 128 mai no wen sin ne tai khai nai ne so pyo aku twet che che a ya ro ya khai pi ne ha mounai a ni a thu so yin ya de a chin ni yao shin ni lo pye du re tadi pyu ja bo le tai twon tha ba yi